Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီလ5ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကီထိုက်ပါ။ Weekly ကိုတီထောင်သူဂျူလီယာအစန်းကိုဥပဒေမဲ့ဖမ်းဆီးထိန်သိမ်းခံရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးကြိုးစားနေကြတဲ့ Hillary Clinton နဲ့ Bernie Sanders တို့မနေ့က New Hampshire ပြည်နယ်မှာအခြေအနေစကားဆစ်ထိုးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားမှုဟာကမ္ဘာတဝန်းရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေကြေညာလိုက်ပြီးတဲ့နောက်မြန်မာနိုင်ငံမှာလည်းဒီရောဂါပိုးကာကွယ်ရေးအတွက်ဘလို့စတင်လှုပ်ဆောင်နေပါပြီလဲ
။လူတွေပတ်သက်လို့လည်းဒါဖီဘာစကရီနလုပ်မယ်ဒါတွေလည်းလုပ်ပါမယ်။နောက်ချင်းနေနေလို့ကလည်းရေသပ်အဆောင်ရွက်ပါမယ်။အခုကတော့ချင်းကားနဲ့လောက်လားပေါ့
ကူးစက်ယောဂါတိုက်ဖြတ်ရေးဌာနညွန်ကြားရေးမှူးဒေါက်တာတန်ထွန်းအောင်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူသူရဥရွှေမန်းကိုဥပဒေရေးရနဲ့အထူးကိစ္စရများလစ်လာဆင်းစစ်တုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တဲ့အကြောင်းနဲ့မလေးရှားအစိုးရကနိုင်ငံသားအလုပ်သမားအခွန်တနစ်စာလေဗီဂျေးတွေကိုတိုးမြှင့်ကောက်ခံလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုက်နဲ့ကိုရင်နိုင်တို့ကကြေညာပေးပါအောင်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါတန်ရုံမှာခိုလုံနေတဲ့ WikiLeaks အင်တာနက် website တီထောင်သူဂျူလီယန်အဆန်းဟာဥပဒေမဲ့ဖမ်းဆီးထိန်သိမ်းထားခံရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီအဖွဲ့ရဲ့ပြောကြားချက်ဟာဗြိတိန်ရဲ့မစ္စတာအဆန်းကိုဖမ်းဆီးဖို့လုပ်နေတဲ့အပေါ်မှာတော့ဘာမှဩစာတရားမှုရှိမှာမဟုတ်ပါဘူး။အာရမပြုချင်းမှုနဲ့ဖမ်းဆီးပြီးဆွေးနွေးနိုင်ငံကိုတရားခဏ်လွှဲပြောင်းပေးတာကိုရှောင်ရှားနိုင်ဖို့အတွက်မစ္စတာအဆန်းဟာအီကွေဒေါတန်ရုံမှာခိုလုံပြီး၃နှစ်ခွဲအကြာမှာအခုလိုကုလသမဂ္ဂလူ့အခွင့်ရေးအလို့အဖွဲ့ကသူတို့ရဲ့အဆုံးအဖြတ်ကိုဒီကနေ့တောက်ချာနေမှာကြေညာလိုက်တာဖြစ်ပါတယ်။ဗြိတိန်အနာဘိုင်းနေဘက်ကဒီအဆုံးအဖြတ်နဲ့ပတ်သက်ပြီးတော့အခုချိန်ထိတုံ့ပြန်ခြင်းမရှိသေးပါဘူး။မနေ့ကြတာပရိနေကတော့ဆွေရင်အစိုးရရှင်းနေတဲ့ဘက်ကကုလသမဂ္ဂရဲ့အဆုံးအဖြတ်ကိုခံမှန်းခဲ့ချပြီးမစ္စတာအဆန်းကိုအခုလိုချုံနောင်ထားတယ်လို့ဖြစ်နေမှုဟာဆွေရင်နိုင်ငံမှာအထမပြုချက်မှုနဲ့သူ့အပေါ်တရားစွဲဆိုထားတဲ့ကိစ္စကိုအကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်
။ Syria နိုင်ငံတွင် Russia ရဲ့လေကြောင်းတိုက်ခိုက်မှုတွေက Syria ပြည်ပခတ်ကိုစီးရဲမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုကိုရိုးရော်စေတယ်လို့မြောက် Atlantic စစ်စာချုပ်အဖွဲ့ NATO အကြီးအကဲ Jens Stoltenberg ကပြောဆိုပါတယ်။ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒမ်မြို့တော်ကိုဒီကနေ့တောက်ကြနေမှာရောက်ရှိလာတဲ့ NATO အကြီးအကဲကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကအတိုက်ခံဖွဲ့စည်းတွေကိုအဓိကပြင်းထန်ထားတိုက်ခိုက်နေတာဖြစ်ပြီးတင်းမာမှုတွေကိုလည်းတိုးပွားစေသလို NATO ရဲ့လေပိုင်နက်နဲ့တူရကီရဲ့လေပိုင်နက်ကိုလည်းချိုးဖောက်မှုတွေရှိနေတယ်လို့ NATO အဖွဲ့အကြီးအကဲကပြောဆိုပါတယ်။နောက်ထပ်ဖြစ်ထွန်းမှုကတော့ရုရှားစစ်လေယာဉ်တွေရဲ့အထောက်ပံ့နဲ့ဆီးရီးယားအစိုးရတပ်တွေကဒါရာမြို့အနီးကသဘုံတွေတင်းချုပ်ရမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့ Hezbollah အဖွဲ့ရဲ့ Al-Manar ရုံးမြင့်တန်ကြားနဲ့ဆီးရီးယားရေးဆောင်ကြီးအဖွဲ့တို့ကဒီနေ့တောက်ကြနေမှာပြောဆိုဖော်ပြကြပါတယ်။ကုလသမဂ္ဂဦးဆောင်တဲ့အလူရှင်နိုင်ငံများညီလာခံကဆီးရီးယားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့အဖြစ်ဒေါ်လာ10ဘီလီယံပေးဖို့ကတိပြုခဲ့ကြပြီးနောက်တစ်နေ့မှာအခုသတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ3000နီးပါးပေးအပ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံတကာလူရှင်များညီလာခံမှာကတိပြုလိုက်ပြီးလူသားချင်းစာနာမှုဆိုင်ရာကူညီတွေပေးနိုင်ဖို့သဘုံတွေထိန်းချုပ်ရာဒေသတွေအပေါ်ဆီးရီးယားဆိုရနဲ့ရုရှားတို့ဘက်ကတိုက်ခိုက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ကြိုးစားနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗားမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့မနေ့ကနယူးဟမ်ရှီးယားပြည်နယ်မှာအခြေအနေစကားဆစ်ထိုးခဲ့ကြပါတယ်လူလတ်တန်းစားတွေအတွက်ဘာတွေလုပ်ပေးနိုင်မလဲဆိုတာအပြင်ငွေကြေးချမ်းသာသူတွေရဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဩစာလွှမ်းမိုးမှုတွေနဲ့ပတ်သက်လို့အပြန်အလှန်ထိုးနှက်ကြတာမှာ Mrs. Clinton ကအခုလိုတုံ့ပြန်လိုက်ပါတယ်
If you've got something to say, say it directly. But you will not find that I ever changed a view or a vote because of any donation that I ever received.
ရှင်ပြောချင်တာကိုတဲ့တဲ့ပြောပါဒါပေမဲ့ကျမလက်ခံရရှိတဲ့အလှငွေတွေကြောင့်တော့ကျမရဲ့အမြင်ယူအဆဒါမှမဟုတ်ကျမထောက်ခံမဲ့အရာကတော့ပြောင်းသွားမှာမဟုတ်ဘူးဆိုတာကိုရှင်တွေ့ရပါလိမ့်မယ်ကျမမဲဆန္ဒနယ်ကလူတို့အတွက်အကောင်းဆုံးကိုစားပြုရည်တည်သွားမှာဖြစ်တယ်လို့ဒီအတွက်လဲကျမကိုကျမသိကိုဂုဏ်ယူပါတယ်ဒါကြောင့်မို့လို့မကြခင်သတင်းပတ်တွေတုန်းကရှင်နဲ့ရှင်ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေမှာကျမကိုပညာသားပါပါနဲ့အထင်အမြင်မှားအောင်ပြောဆိုနေတာတွေကိုအဆုံးသတ်သင့်မိထင်ပါတယ်လို့ Mrs. Clinton ပြောသွားတာဖြစ်ပါတယ်။နိုင်ငံဆိုင်ရေးမူဝါဒတွေနဲ့ပတ်သက်လို့တော့ Mrs. Clinton ဟာအတွေ့အကြုံပိုရှိပေမဲ့ဆုံးဖြတ်ချက်တွေကိုမှန်မှန်ကန်ကန်မချမှတ်နိုင်ဘူးလို့ Mr. Sanders ကဝေဖန်ပါတယ်
။ Experience is not the only point. Judgment is. When you ran against Senator Obama, you thought
အတွေ့အကြုံတစ်ခုတည်းနဲ့အလုံးမဖြစ်ပါဘူး။ဆုံးဖြတ်ချက်မှန်မှန်ကန်ကန်ချနိုင်ဖို့လိုပါတယ်။အထက်လွှတ်တော်မှအိုဘားမားနဲ့အပြိုင်တမနာလောင်းအရွေးခံရဖို့ခမည်းကြိုးစားခဲ့ချိန်တုန်းကမစ္စတာအိုဘားမားကကိုယ်ရန်သူတွေနဲ့ဆွေးနွေးပြောဆိုသင့်တယ်လို့ပြောတာကိုခမည်းကတိတ်ကိုယုံကြည်လွယ်သူလို့ဆိုပြီးထိုးနှက်ခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းဆိုရင်သူတို့ကသာကျွန်တော်တို့ပြောဆိုဆွေးနွေးသင့်တဲ့သူစိတ်ဆက်ညှိနှိုင်းသင့်တဲ့သူတွေလို့ကျွန်တော်ယုံကြည်တယ်လို့ပြောသွားတာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲမှာဘသူကတကယ်စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားဖြစ်တယ်ဆိုတာကိုလည်းကိုယ်စလဲလောင်းနှစ်ဦးအကြိတ်အနေညှင်းခုန်ကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် New Hampshire မှာကျင်းပမယ့်ပထမဆုံးအကြိမ်သမ္မတလောင်းပနာမရွေးကောက်ပွဲကျင်းပဖို့ရည်အနှင်းငယ်ပဲလူတော့တဲ့အချိန်မှာဒီစကားစစ်ထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပါအစောပိုင်းက Iowa ပြည်နယ်မှာလုပ်တဲ့ပါတီတွင်မဲပေးပွဲမှာတော့ Miss Clinton နဲ့ Mr. Sanders တို့နှစ်ဦးထောက်ခံမဲ့ရလက်အတူတူညီပါရခဲ့ကြတာဖြစ်ပါတယ်။ပထမဆုံးအချိန်သမရလောင်းပနာမရွေးကောက်ပွဲကတော့လာမယ့်အင်ကာနီ New Hampshire မှာကျင်းပမှာဖြစ်ပါတယ်
။သမရအိုဘားမားအဆိုပြုသလိုအာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးတွက်ကို9500အထိရှော့ချလိုက်မယ်ဆိုရင်အာဖဂန်တပ်တွေကိုလေ့ကျင့်သင်တန်းပေးနေတာတွေဟာအကန့်အသတ်တွေအတော်လေးကိုဖြစ်သွားမယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်တပ်ရဲ့အကြီးတန်းတပ်မှုကြီးကလွတ်တော်ကိုဂျာဇာဝရီနေ့ကပြောကြားလိုက်ပါတယ်။တပ်ဖွဲ့ဝင်9500နဲ့ဆိုရင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးလုပ်ငန်းတွေအတွက်လေ့ကျင့်မှုတွေနဲ့အကြမ်းကြမ်းအကူအညီတွေကိုအကန့်အသတ်နဲ့ပဲပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ဆိုပြီးအာဖဂန်နိုင်ငံမှာရှိနေတဲ့အမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘော့ကပြောပါတယ်အဲ့ဒီတပ်ဖွဲ့ဝင်အရေးတွက်နဲ့လုပ်ငန်းတစ်ခုစလုံးကိုအပြည့်အဝလုံဆောင်နိုင်မလားလို့အထက်လွှတ်တော်အမတ်ဂျွန်မကိန်းကမေးတဲ့အခါမှာတော့သူကတချို့ကိစ္စတွေကတော့အာဖဂန်တပ်ဖွဲ့ဝင်တွေအနေနဲ့နှင်းမုံတိုင်းဆဲတဲ့အချိန်မှာဘယ်လိုပုံစံပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားမလဲဆိုတာနဲ့လူရသည်ကာလမှာဘယ်လိုဆက်ပြီးတိုးတက်အောင်လုပ်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုရှော့ချလိုက်ခြင်းအပြင်အမေရိကန်ရဲ့အချိန်တော်ကြာကျိုးပန်းဆောင်ရွက်မှုကိုထိခိုက်လာလိမ့်မှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံကတာလီဘန်ရဲ့အပေါ်သမ္မတဥပမာရဲ့စစ်စင်ရေးလုပ်နေတာနဲ့ပတ်သက်ပြီးဝေဖန်နေတဲ့လွှတ်တော်အမတ်တွေကပြောပါတယ်။2000ခုနှစ်အယ်ကိုင်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်မှာလူ3000လောက်သေဆုံးပြီးတဲ့နောက်သိမကြခင်မှာအာဖဂန်စစ်ပွဲကိုစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့တောက်ချန်ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါရရှင်။ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့နိုင်ငံတွေကနေလက်တလောပြန်လာချသူတွေထံကသူ့ရဲ့အလှူလက်မခံချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတွေကိုအကြံပေးထားပါတယ်။ချင်းကနေတဆင်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကလက်တင်အမေရိကန်နိုင်ငံတွေမှာအများဆုံးဖြစ်ပေါ်နေတဲ့အထက်အထူးသဖြင့်ဘရာဇီးနိုင်ငံမှာဖြစ်နေတာဖြစ်ပြီးကိုဝင်ဆောင်အမျိုးသမီးတွေအတွက်အန္တရာယ်အကြီးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ဟာပုံမှန်မဟုတ်တဲ့ဥကောင်းအရွယ်အစားနဲ့ကလေးငယ်တွေမွေးဖွားလာစေတဲ့ microcephaly လို့ခေါ်တဲ့ရှာရှာပါပါဖြစ်ပွားတဲ့အာယုံကြောဆံရယောဂါနဲ့ဆက်ဆက်မှုရှိနေတယ်လို့ဆရာဝန်တွေကတန်မြတ်ရှိနေကြတာဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ကိုကုသနိုင်တဲ့ဆေးဝါးကလည်းလက်တလောမရှိသေးပါဘူး။ကာကွယ်ဆေးထုတ်နိုင်ဖို့အတွက်တော့ကမ္ဘာတစ်လွှာဆေးကုမ္ပဏီတွေအလျင်မြန်ဆောင်ရွက်နေကြပါတယ်။မြန်မာနိုင်ငံမှာလည်းဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိရတဲ့အတွက်အစီအစဉ်တွေစတင်လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်။
အိန္ဒိယနိုင်ငံဂျူပူးမြို့ကနေမွန်ဘိုင်းမြို့ကိုသွားတဲ့ Jet Airways ခီးသည်တွေလင်းပေါ်မှာနာမည်ကြီးဘောလိဝုဒ်အစိုးရတူလင်းမှာပါတဲ့ခီးသည်တွေကိုစကားပြောဆက်ကနေတချင်းစုံကွင်ပေးလိုက်တဲ့လင်းအမှုတန်း၅ဦးကို လေကြောင်းလိုင်းကယာရုကနေခိတရနာထားလိုက်ပါတယ်ဘောလိဝုဒ်ကဆိုတော့ဆိုနူနီဂမ်ဇန်နဝါရီလ4ရက်နေ့ကဒီဆိုနေတဲ့ဗီဒီယိုတွေအင်တာနက်ပေါ်မှာတက်လာပြီးတဲ့နောက်အခုလိုယာရုကနေခိတရဆိုင်းလိုက်တာဖြစ်တယ်လို့ Jet Airway လေကြောင်းလိုင်းကအတည်ပြုပါတယ်လင်းဘော်ကလေယာဉ်မှူးတန်းတွေအားလုံးကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့လင်းဘော်မှာလိုက်နာရမယ့်စီမံစည်းကမ်းတွေအတိုင်းတိတိကျကျလိုက်နာလာအောင်တနန်းတွေပေးဖို့အတွက်အခုလိုတာဝန်တွေကနေရနာထားလိုက်တာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူတို့ကပြောပါတယ်လင်းမှာပါတဲ့ခီးတွေတွေကနေကမ်သူတို့နဲ့လင်းတစ်စင်းနဲ့စီးလာတယ်ဆိုတာကိုသိတဲ့အချိန်မှာတချင်းဆိုဖို့တောင်းဆိုခဲ့တာဖြစ်တယ်လို့တနင်းတွေကဆိုပါတယ်ခီးတွေရဲ့တောင်းဆိုချက်ကိုသူကလိုက်ရောပြီးတော့သူ့ရဲ့နာမည်ကြီးတချင်းနှစ်ပုဒ်ကိုလင်းရဲ့စကားပြောတဲ့ဆက်ကနေတစ်စင်းတီးဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
မလေးရှားလေကြောင်းလိုင်း MH370 ဟာမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေထိုင်းနိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းရင်ပျောက်ဆုံးခဲ့တာနှစ်နှစ်နီးပါးရှိခဲ့ပြီဖြစ်ပါတယ်။လူပေါင်း239ဦးထုလိုက်ပါသွားခဲ့တာပါ။ American လုပ်ငန်းကြီး Phoenix International ကနောက်တွင်ပတ်ထဲမှာတရုတ်ရှာဖွေရေးသင်းမောနဲ့လိုက်ပါပြီးပျောက်ဆုံးလေရင် MH370 ရှာဖွေရေးပြန်လည်လှုပ်ဆောင်မှာဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုမသိငီထိုင်တဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကာကွယ်ရေးစတင်လှုပ်ဆောင်နေတဲ့အကြောင်းကိုမတင်ပြခင်မှာအရင်ဦးဆုံးအနေနဲ့သူရဥွှေမန်းကိုဥပဒေရေးရာနဲ့အထူးကိစ္စရာများလစ်လာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်ဒီဇဲဥတွေကိုလစ်လာပြီးတော့ပြင်ဆင်ပယ်ဖျက်ဒါမှမဟုတ်အစ်စ်ပြတ်ထန်ဖို့အကြံပြုတင်ပြနိုင်မဲ့ပြည်သူ့လွှတ်တော်ရဲ့ဥပဒေရေးရာနဲ့အထူးလစ်လာသုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့လွှတ်တော်နာယကဟောင်းဒူရဥွှေမန်းကိုခန့်အပ်လိုက်ပါတယ်။ကော်မရှင်ဖွဲ့ဝင်တွေမှာတော့တခြားနိုင်ငံရေးပါတီတွေမပါဘဲဥွှေမန်းနဲ့နီးစပ်တဲ့ပြည်ခိုင်ဖြိုးပါတီဝင်တွေနဲ့အရင်အစိုးရလက်ထက်အငိမ့်စားအရာရှိကြီးတွေကိုထက်သွင်းထားတာတွေ့ရပါတယ်။ဒီအကြောင်းကိုတော့နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောင်မင်ခါကသတင်းပေးပို့ထားပါရဲ့ရှင်
။ဒီကနေ့ပြည်သူ့လွှတ်တော်မှာအမြဲတမ်းကော်မတီတစ်ခုနဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။ဒီမှာဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်မှာတော့ဥက္ကဋ္ဌနေရာကိုသူရဥွှေမန်းကိုခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာတည်ဆဲဥရီတွေကိုလေ့လာပြီးပြင်ဆင်ရေးပဲ့ဖြက်ရေးနဲ့အစ်စ်ပြဋ္ဌာန်းရေးတို့ကိုတင်ပြနိုင်တဲ့အဖွဲ့တစ်ခုဖြစ်သလိုအထူးကိစ္စရပ်တွေပေါ်ပေါက်လာရင်လည်းဥပဒေနဲ့ညီမညီလေ့လာသုံးသပ်ကလွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်။ကော်မရှင်ကိုအဖွဲ့ဝင်23ဦးနဲ့ဖွဲ့စည်းထားပြီးကော်မရှင်အတွက်ပြင်ပကပညာရှင်တွေကိုစုစည်းပြီးခေါ်ယူဖွဲ့စည်းခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီကော်မရှင်ကပညာရှင်အများစုဟာသူရဥွှေမန်းနဲ့နီးစပ်သူတွေဖြစ်နေတာရဲ့အခြားသောတိုင်းရင်းသားပါတီတွေကပညာရှင်တွေမပါဝင်တာရဲ့တွေကြောင့်ဒီအပေါ်မှာအမြင်သဘောထားအမျိုးမျိုးတွေထွက်ပေါ်နေပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်နဲ့ပတ်သက်ပြီးအခုလိုသူ့အမြင်ကိုပြောပြခဲ့ပါတယ
်။ဒီလွှတ်တော်ဥက္ကဋ္ဌကိုကြံပေးနိုင်ဖို့အဖွဲ့ဖြစ်ပါတယ်။သူ့ရဲ့ရည်ကြီးကိစ္စတွေတိုင်ပင်လို့ရတဲ့သူယုံကြည်စိတ်ချရတဲ့လူတွေနဲ့ဖွဲ့တယ်လို့ပဲကျွန်တော်ကတော့အဲ့လိုမျိုးမြင်တယ်လေပြီးခဲ့တဲ့ကော်မရှင်မှာဥပဒေပြီးတော့တော်တော်လူတွေများပါတယ်တကယ်တမ်းတော့လို့ဒီကော်မရှင်စီဝေးတွေကျင်းပတဲ့ချိန်မှာလွတ်တော်ကိုဆိုလေကော်မရှင်ဖွဲ့ဝင်တွေကစီဝေးတက်ရောက်ခွင့်ရရှိခြင်းမရှိခဲ့ပါဘူးလွတ်တော်ဥက္ကဋ္ဌရဲ့အဓိကကြံပေးပုဂ္ဂိုလ်တွေလည်းလို့ပဲယူဆရတာပါနော်အတိုင်းအတာတွေမပါဆင်းဟာတိုင်းသားတွေကိုမယုံကြည်တာလားဒါမှမဟုတ်ရင်တိုင်းသားတွေရဲ့တည်ကြည်ခြင်းကိုမယုံကြည်တာလားဆိုတာကတော့ဒါလွတ်တော်ဥက္ကဋ္ဌတယောက်ရဲ့အစဉ်စဉ်တုံးတရားပေါ်မှာသူတုံးတက်တာပဲလေဖြစ်ကောင်းဖြစ်မှာပေါ့ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲကြားလက်တွေထွက်ပေါ်လာပြီးခဲ့တဲ့ကဒေါင်ဆန်းစုကြည်နဲ့နှိစက်တဲ့ဆက်ဆံရေးရှိနေတဲ့သူရဥွှေမန်းကိုနေရာတနေရာပေးမယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးဘလို့နေရာပေးမလဲဆိုတာကိုပြည်တွင်းပြည်ပနိုင်ငံရေးအတိုင်းဝိုင်းတွေကစိတ်ဝင်စားခဲ့ကြတာပါဒီကနေ့မှာတော့ဒေါန်ဆန်းစုကြည်ကတရားဝင်နေရာတနေရာစတင်ပေးလိုက်တာလို့ဆိုနိုင်ပါတယ်။ဒီပြင်ဒေါန်ဆန်းစုကြည်အနေနဲ့တမတော်ဆက်ဆံရေးဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေအောင်အောင်မြင်မြင်ကျင်းပနိုင်ရေးပြည်ထောင်စုအစိုးရတဲ့ပြည်နယ်တိုင်းဒေသကြီးအစိုးရတဲ့ပြည်နယ်တိုင်းလွှတ်တော်တွေပေါ်ထွန်းလာဖို့နဲ့ဇာတုနေရာတွေခန့်အပ်ရေးတို့အတွက်သူနဲ့ဆွေးနွေးတိုင်ပင်လျက်ရှိတယ်လို့သူရဥွှေမန်းက VOA မေးမြန်းမှုမှာဖြေဆိုထားမှုပါတယ်ဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်တက်တန်းဟာတစ်နှစ်ပဲဖြစ်ပြီးနောက်ပိုင်းဆက်လက်ထားရှိမယ်ဆိုရင်ဆက်လက်တက်တန်းတိုးနိုင်မှာဖြစ်ပါတယ်ဒီထက်ကပါတီဝင်တွေအတိုးအလျှော့ကိုလည်းလွှတ်တော်ဥက္ကဋ္ဌကစီမံနိုင်ပါတယ်ဒ ီကော်မရှင်ဖွဲ့တာမှာတိုင်းရင်းသားပါတီကိုစားပြုသူတွေပါတဲ့အပေါ်မှာဥပဒေကြမ်းကော်မတီဥက္ကဋ္ဌလည်းဖြစ် NLD ပါတီဗဟိုအလုံးမှုဆောင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ကတော့သူ့အမြင်ကိုအခုလိုပြောပြရပါတယ
်သူရဦးရွှေမန်းနဲ့နီးစပ်တယ်လို့ဒါကြသူတို့ပြောချင်တယ်ပြောချင်မှာပေါ့လေအငငယ်တော့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့ဖြတ်တော်တယ်မှာပေါ့နော်ဖြတ်တော်အနေနဲ့ဆိုလို့ရှိရင်တော့အငငယ်တို့ကပါတီဆွဲပါဆွဲညာဆွဲမထားပါဘူးနိုင်ငံတော်ရဲ့ကောင်းကျိုးကိုဆောင်ရွက်နိုင်မယ်မီးလူကိုမဆိုးပေါ့လေနိုင်ငံတော်အကျိုးအတွက်တောင်းမြပြီးသွားမယ်လို့အငငယ်တို့လည်းယုံကြည်တာပဲ
သူရဦးရွှေမန်းအပါအဝင်အရင်လွတ်တော်တော်ကလွတ်တော်ကိုယ်စားလှယ်အနေနဲ့တာဝန်ယူခဲ့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်း10ဦးနီးပါးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်း1ဦးတို့ပါဝင်ပါတယ်။ကျန်တဲ့သူတွေကလည်းအထွေထွေအုပ်ချုပ်ရေးမှူးဟောင်းတွေနဲ့အခြားဌာနဆိုင်ရာတွေကဒုတိယညွှန်ကြားရေးမှူးဟောင်းတွေပါဝင်ပါတယ်။အများစုကတော့ပြည်ခိုင်ဖြိုးပါတီဝင်တွေပါ။ပြည်ခဲ့တဲ့လွှတ်တော်ကဖွဲ့စည်းခဲ့တဲ့ကော်မရှင်မှာကောအခုပြန်ဖွဲ့တဲ့ကော်မရှင်မှာပါပြန်လည်တာဝန်ထမ်းဆောင်ဖို့အရွေးခံခဲ့ရသူပြည်ခိုင်ဖြိုးပါတီဝင်ဦးမောင်တိုးကတော့ခုလိုရွေးချယ်မှုနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီဘက်ကခွင့်ပြုမပြုအပေါ်VOA မင်းမတ်မှုကိုအခုလိုဖြေကြားခဲ့ပါတယ်
။ဒီတော့ကျွန်တော်တို့လည်းပဲမနှိမ့်ညံ့ညံ့မှပြီးတာကျွန်တော်လည်းပါတီကိုဘာမှသတင်းမပေါ်ဘူး။ပါတီကလည်းမလို့အောင်လို့ပြောမှမထင်ပါဘူး။ဒါပေမဲ့လို့တော့ကျွန်တော်ကဒါလွတ်ချင်တာဆိုတော့ကျွန်တော်တားလို့ရှိရင်တော့ကျွန်တော်ကလိုက်နိုင်တယ်ဘူးလေ။ဟိုလိုအပ်ပိုလစီကတုတ်တက်တဲ့နှုတ်ရောက်ဖို့ပေါ့ပါတီကလည်းလုပ်ဖို့လည်းမထင်မှာဘူး
။ကော်မရှင်ရဲ့အဓိကတာဝန်ဟာလွတ်တော်ဥက္ကဋ္ဌကိုပံ့ပိုးရမှာဖြစ်ပါတယ်။ကော်မရှင်အနေနဲ့တည်ဆဲဥပဒေတွေပြင်ဆင်ပေဖြက်ပြဋ္ဌာန်းဖို့လိုအပ်တယ်ဆိုရင်သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုဆွေးနွေးညှိနှိုင်းဖို့ခေါ်ယူနိုင်ပါတယ်။လွှတ်တော်ဥက္ကဋ္ဌပေးအပ်လာတဲ့ကဏ္ဍလိုက်အထူးတာဝန်တွေကိုလည်းတာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေမှာဖော်ပြထားပါတယ်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုတိုးတင်ကာကွယ်ရေးတွေဘလို့လှုပ်ဆောင်နေတယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။ကမ္ဘာ့တမ်းမာရေးအဖွဲ့ WHO ကနေပြီးခဲ့တဲ့ရက်ပိုင်းတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုဟာကမ္ဘာတဝန်းအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပါတယ်။ဒီဇီကာဗိုင်းရပ်စ်ပိုးဟာ2014ခုနှစ်တုန်းကလည်းမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံမှာလည်းတွေ့ခဲ့ရပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာဒီရောဂါနဲ့ပတ်သက်လို့ကာကွယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ်။လူသေးစေလောက်တဲ့အထိမပြင်းထန်ပေမဲ့ဇီကာဗိုင်းရပ်စ်ကြောင့်မွေးဖွားလာတဲ့ကလေးငယ်တွေမှာအုံနောက်သေးအုံနောက်ကောင်းသေးနဲ့အုံနောက်အာယုံကျော်ချွတ်ရင်မှုတွေဖြစ်စေတဲ့အယူအဆတွေလည်းရှိနေတာပါထိန်းချုပ်ဖို့ခက်ခဲပြီးချင်းကနေကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ကာကွယ်ထိန်းချုပ်ရေးတွေဘလို့လှုပ်ဆောင်နေကြတယ်လဲဆိုတာဒေါက်တာတန်းထွန်းအောင်ကိုနန်းလောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မြန်မာရဲ့ပေးပတ်ဝန်ကျင်နိုင်ငံမှာနော်အင်ဒိုနီးရှားနိုင်ငံမှာအခုဇီကာဗိုင်းရပ်စ်ပိုးတွေ့တယ်လို့ပြောပါတယ်ရှင်အဲ့တော့လောလောဆယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံတွင်းရအခြေအနေရောဆရာ
မနေ့ကပဲဝန်ကြီးဦးဆောင်ပြီးတော့ဒီဇီကာဗိုင်းရပ်စ်ကာကွယ်ရေးဆိုင်ရာလုပ်ငန်းကြီးလည်းရှင်းလင်းပေးအစီအစဉ်တစ်ခုလုပ်တာပေါ့နော်ကျွန်တော်တို့ကလည်းဟိုကမ္ဘာ့ကျန်းမာရေးဖွယ်တည့်ရနေ့မှာဖေဖော်ဝါရီတည့်ရနေ့မှာရေးပေါ်ချင်းနေကျန်းမာရေးဆိုင်ရာအစီအစဉ်ရေးပေါ်ချင်းနေကြေညာလိုက်တယ်လေအခုကျွန်တော်တို့ကကျွန်တော်တို့ကဒီကိုယ်နိုင်ငံတွင်းကိုဒီဇီကာဗိုင်းရပ်စ်လို့ဝင်မလာအောင်လက်တွန့်ပြန်ဆောင်ရွက်နိုင်တဲ့အစီအစဉ်တွေကိုရေးဆွဲထားပါပြီကိုယ့်စီမှာတော့မရှိသေးပါဘူးအစီအစဉ်ကိုစာမနဲ့ချင်ရတော့ရှိတာပေါ့အေးဒီချင်ရတော့ရှိတယ်ရှိလို့လည်းပဲတော့ဆိုတော့မသိရသေးဘူးလို့ပဲကျွန်တော်ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့ပါဆရာကျွန်မနားလည်ရတဲ့လို့ဆိုရင်ထိုင်းနိုင်ငံမှာတော့ကလည်းအရင်တော့အကြိမ်ဖြစ်ခဲ့ဘူးတယ်ပြီးတော့အခုကလည်းအင်ဒိုနီးရှားမှာတွေ့တယ်လို့ကျွန်မတို့သိရပါတယ်ရှင်အဲ့တော့မြန်မာနိုင်ငံထဲမှာရောဆရာတို့အခုလောလောဆယ်တရောက်မှမတွေ့သေးတာလားဒါမှမဟုတ်သတင်းပို့လာတာမရှိသေးတဲ့သဘောမျိုးလားရှင
်ဘယ်လိုတော့ကွေးတော့ကျွန်တော်ကိုယ်တော့ဆိုရင်တော့ကိုယ်နိုင်ငံရဲ့မှာဖြစ်နေကြယောဂတွေလေ။ဒီကတော့ကိုယ်နိုင်ငံမှာတော့ဖြစ်နေကြယောဂမဟုတ်တော့ကျွန်တော်တို့ကဒီထောင်လမ်းမှုအနေနဲ့ကရေကကိုယ်တစ်ခါမှမရှိဘူးပေါ့။ဒါပေမဲ့လည်းအခုအဲ့ဒီကြေညာပြီးတဲ့အချိန်ကစပြီးတော့ကိုယ်နံပါတ်၁ကတော့ပေါင်းကြည့်ရှိထောင်လမ်းရေးတွေကိုအရှင်အောင်မြင်လုပ်လိုက်တယ်။ချင်းအတွက်ကောဒူးအတွက်ကောပေါ့။ဒီလေစိမ့်တာရှိတဲ့အချိန်လေးကိုမှဒီပိုးရှိမရှိအချိန်အခွင့်အရေးမယ်။နောက်လူဝင်လာတဲ့လူတွေကဖျားတာရှိလို့ရှိရင်ဆက်သေးမယ်။အကျိုးဖေးအောင်စေကနေမှလည်းအကျိုးဒီလိုမျိုးရှားတယ်အနည်းပြတ်တယ်အစ်စ်တွေလာတယ်နောက်ပြီးတော့မှလက်ရှိလာတယ်ဆိုရင်တော့တောင်ကြရအဖြစ်နဲ့ကျွန်တော်တို့ကဒီအောင်ဆက်သေးမယ်တခွက်တစ်ပြေမယ်ဘာလို့လဲသွေးကိုပေါက်လေးပေါက်ပြီးဆက်သေးမယ
်ဟုတ်ကဲ့အဲ့တော့ဘယ်တော့လ
ဲနံပါတ်ကမဝင်အောင်ရေလုံးမယ်ပေါ့ဝင်လာခဲ့ရင်လည်းပဲအပြောင်းအောင်လုပ်မယ်ဆိုတာဒီကျွန်တော်ချတာဒီနည်းပြပါလေးချထားပါတယ်ဟုတ်ပြောပါ
ဟုတ်ကဲ့ပါဆရာအဲ့ဒီနည်းပြဟာတွေကဆရာတို့ဘယ်တော့လောက်လုပ်ငန်းစတင်နိုင်မှာပါလဲရှင့
် ကူကိုကျွန်တော်တို့ကစတာစဆိုတော့မနေ့ကစပြီးတော့ဝင်ကြီးနဲ့အစည်းအဝေးလုပ်ပြီးတဲ့နောက်ပိုင်းအရှင်ပြန်ဆွဲထားပြီးတော့ကျွန်တော်တို့က၄၀ရေစိမ့်နဲ့နေသားဘုံမော်တယ်ပါလဲဒါအဲ့ဒါမော်တော်ကြီးနဲ့စပြီးလုပ်မယ်ပြီးလို့ရှိရင်လည်းပဲဒီလူတွေပတ်စုံတွေလည်းဒါဖီဘာစကရီးလုပ်မယ်ဒါတွေလည်းလုပ်ပါမယ်နောက်ချင်းနေနေတဲ့နေရာတွေကိုရေသာဘအဆောင်ရွက်ပါမယ်အခုကတော့ချင်းကားနဲ့လောက်လာပေါ့ဒီဒီချင်းကားနဲ့လောက်လာကိုလည်းပဲရေသာဘနေနေလူတို့ဆိုရှာမှုအတွက်နဲ့ဆောင်ရွက်ပါမယ်
ဟုတ်ကဲ့အဲ့ဒါကဆရာတို့ဘယ်ဒေသတွေမှာအဓိကထားပြီးလုပ်မှာပါလဲရှင်တနင်္ဂနွေလုံးအတိုင်းကြာတော့
ခြိုင်းခြိုင်းနဲ့နေဆက်တဲ့နေရာတွေဦးစားပေးတယ်မခိုင်းကဝင်လာမှာဆိုတော့နောက်တစ်ခုကတော့အပြီးပဆိုင်ရနဲ့ဆိုင်တဲ့ဝင်ပေါက်တွေပေါ့အပြီးဆိုင်ဝင်ပေါက်လေးစိတ်ရေစိတ်တွေစံပေါ်စိတ်တွေနောက်ပြီးတော့မှဒီတို့တို့လောက်ကဖြစ်နေကြဒီချင်းကလည်းပေါ်တဲ့နေရာမင်းတို့ကတို့လောက်ကဖြစ်ထားတဲ့နေရာတွေရှိတယ်ရန်ကုန်တိုင်းတို့မွန်ပြည်နယ်တို့မန္တလေးတို့တရားဝင်တိုင်းတို့ပဲခေါ်တိုင်းအဆရှိတဲ့ရှင်ရတဲ့နေရာလေးတော့တို့နကိုရတဲ့နေရာနည်းနည်းစတဲ့ချင်းသားတစ်ခုကဆိုတော့အဲ့ဒါကိုတစ်ခါတည်းနဲ့ပဲလုံသွားရင်းနဲ့သူ့ဈေးကြက်ကောတို့တို့ကိုပါတာကွေနေနေတော့လည်းစားရတော့မှာပေါ့
ဟုတ်ကဲ့ဆရာပြီးတော့အခုအင်ဒိုနီးရှားမှာလည်းတွေ့ပြီဆိုတော့အင်ဒိုနီးရှားမှာလည်းမြန်မာကနေသွားပြီးတော့အလုပ်လုပ်နေတဲ့လူတွေအများကြီးရှိပါရဲ့ရှင်အဲ့တော့ဒီလို
ဟုတ်တယ်ဟုတ်တယ်
အဲ့ဒီဖက်လမ်းကြောင်းကနေပြန်လာတဲ့လူတွေရောဆရာတို့ဘယ်လိုပုံစံမျိုးနဲ့စစ်ဆင်မယ်လို့အစီအစဉ်ရှိထားပါလဲရှင
်အခုကတည်းကဒီယောဂါကကိုယ်ဝန်ဆောင်ကိုထိကြိုက်တာများတယ်တော့အဲ့ဒီကိုသွားမဲ့လူတွေဆိုရင်လည်းသူတကိုယ်ဝင်ဆောင်ဆိုရင်ကျွန်တော်တို့ကချိန်ကမခေါအောင်ပညာပေးရလို့လည်းတော့ဒီလိုဆော်ရှော်လေးတွေကိုမှတ်ပါပေါ့ဒါတွေကတော့ဥစားပေးတဲ့ပါပဲ
အခုလောလောဆယ်မြန်မာနိုင်ငံတွင်းကအခြေအနေမှာဇီကာပိုးဖြစ်နိုင်တဲ့အလားအလာဘယ်လောက်ရှိပါလဲရှင
်ဒီလိုတော့ကိုယ်ချင်းကဒီဇီကာချင်းကအတူတူဖြစ်နေတော့ကိုယ်စီမှာတော့အကျိုးဝင်လာခဲ့ရင်တော့ဖြစ်နိုင်တဲ့ခြေလေးရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ကနိုင်ငံတွင်းကိုဖြစ်နိုင်ရင်တော့ဝင်မလာအောင်ဝင်မလာတော့လူတွေဖြစ်လို့မရအချင်းမဖြစ်ရမှာဆိုတော့နေနေတော့ခက်ခဲရှိတာပေါ့
။ဟိုကကျမနားလည်ရတဲ့လောက်ဆိုရင်ဒီထိုင်းမှာလည်းဟိုအရင်တော့ဖြစ်ခဲ့ဖူးတယ်ဆိုတော့မြန်မာပြည်မှာဆရာတိရတဲ့လောက်အတိုင်းသားပေါ့နော်။ဒီခေါင်းသေးပြီးတော့ဒီအုံနောက်ကျုံပြီးတော့မွေးလာတဲ့ကလေးလို့ပုံစံမျိုးခက်စင်စင်တူတဲ့ကလေးမျိုးရောရှိခဲ့ဖူးလားရှင
်။အဲ့ဒါကြောင့်မို့ကျွန်တော်တို့ retrograde surveillance ပြန်လုပ်မယ်။6လပြင်ပေါ့။6လပြင်လုံးဝ6လပြင်မှာဒီဆေးရုံဆေးကန်းကလည်းမွေးပြီးတော့ရက်ွက်ထဲမှာပဲရှိရှိဒီခေါင်းသေးလေးတွေမွေးခဲ့လို့ရှိရင်တို့တို့မှာများဒီကဘောရောဆက်မှုရှိကြလားဟိုဆက်မှုရှိကြလားဆိုတာကိုလေ့လာဖို့အတွက်ကျွန်တော်ပြန်လို့ဖို့ရှိတယ်အဲ့ဒါလည်းလည်းကိုပြန်ပြီးတော့နောက်ကြောင့်ပြန်လေ့လာဖို့ရှိပါတယ်
မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုကြိုတင်ကာကွယ်ရေးတွေစတင်လှုပ်ဆောင်နေတဲ့အကြောင်းကိုနယ်လောင်ကဒေါက်တာတန်းထွန်းအောင်ကိုမေးမြန်းခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မလေးရှားဆိုရကနိုင်ငံခြားသားအလုတ်သမားအခွန်တနစ်စာလေးပြီးကြီးတွေတိုးမြင့်ကောက်ခံလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။မလေးရှားအစိုးရကနိုင်ငံခြားသားအလုပ်သမားခွန်တနစ်စာလေးပြီးကြီးတွေကိုဖေဖော်ဝါရီလဇန်ကစပြီးတော့နှစ်ဆပြောင်းလဲကောက်ခံနေပြီလို့သတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့မလေးရှားနိုင်ငံကိုသွားရောက်အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေအတွေ့တော့အခက်အခဲတစ်စုံတစ်ရာရှိလာနိုင်တယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတို့ကဆိုပါတယ်ဒါတွေကိုတော့ agency တွေအနေနဲ့မလေးရှားကုမ္ပဏီတွေနဲ့ညှိနှိုင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်တဲ့ဒီနောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားအစိုးရကနိုင်ငံခြားသားအလုပ်သမားခွန်ဖြစ်တဲ့လေဘီဂျေးကိုနှစ်ဆကောက်ခံလိုက်တဲ့အတွက်အခြေခံအလုပ်သမားအတော်များများအတွက်အခက်အခဲတွေကြုံနိုင်ပါတယ်။အင်းအကူအိမ်ပေါ်များအတွက်အရင်နှုန်းကလေဘီဂျေးကိုတော့အရင်နှုန်းတတိုင်းဖြစ်တဲ့မလေးရှားရင်းကစ်410နဲ့ကုန်ထုတ်လုပ်မှုလုပ်သားခွန်ကိုတော့2016ခုနှစ်ဖေဖော်ဝါရီလကနေစပြီးမလေးရှားရင်းကစ် 1250 ကနေ 2500 အထိနှစ်ဆတိုးလိုက်သလိုဝန်ဆောင်မှုလုပ်သားခွန်ကိုတော့မလေးရှားရင်းကစ် 1850 ကနေ 2500 အထိကောက်ခံမှာဖြစ်တယ်လို့စိုက်ပျိုးရေးလုပ်သားခွန်နဲ့စိုက်ပျိုးမွေးမြူရေးလုပ်သားခွန်ကိုတော့မလေးရှားရင်းကစ် 950 ကနေ 1250 အထိတိုးမြင့်ကောက်ခံလိုက်တာပါပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားအလုတ်ကိုင်းနဲ့လူမှုဖူလုံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်အလုတ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လဲဖြစ်တဲ့ဦးမျိုးအောင်ကအခုလိုရှင်းပြပါတယ်
အဲ့ဒါကအရင်တော့ဟိုအလုပ်ရှင်တွေပေးရတယ်နောက်တစ်ခါ minimum wage ဆိုပြီးတော့သူကတိုးပြီးတော့ပေးလိုက်တော့ဒီဥစ္စာအလုပ်သမားကြီးကတိုးရသွားတယ်ဆိုပြီးတော့တခါအလုပ်သမားပေးရတယ်ဆိုပြန်ဖြစ်သွားပြန်ဟောဒါအခုလည်းမကြခင်ဒီ levy ကြီးကိုတိုးတယ်ဆိုပြီးတော့သူကထပ်ကျင်ပြန်ပေါ့အင်းသူကအရင်က levy ကြီးကဟိုက၄မျိုးရှိခဲ့တာပေါ့အရင်ကလေ အခုကတော့နှစ်မျိုးတည်းပြန်ဖြစ်သွားတယ်နှစ်မျိုးမှကသူအမြင့်ဆုံးကတော့2500ဆိုတော့သူ့ဈေးကနေနေနော်နော်ဈေးကြီးမဟုတ်ဖြစ်သွားတယ်တော်တော်မြင့်သွားတာပေါ့နော်ဟိုပြောမှဆိုရင်ဒီ level ချင်းမဲ့ဒေါ်လာဆိုရင်ဒေါ်လာ600လောက်ကိုဖြစ်နေလေသူကဒီ level ချင်းတယ်ပေါ့နော်ရမယ်လားသာတလားမှဒေါ်လာ300တော်တော်ပဲဖြစ်မှာပေါ့နော်ဆိုတော့ဒီ ringgit 900ဆိုတော့ one time ပညာပေါင်းရင်ထားပါတော့1200ပေါင်းနေဆိုရင်သမလီနဲ့ဆိုင်နေမှာကျွန်တော်ကဟို300ကျော်ကျော်ပဲဖြစ်မှာပါနော်
ဒီအတွက်မလေးရှားနိုင်ငံကိုအလုသမားတင်ပို့တာတွေကိုရပ်နားထားတာမျိုးတွေလုံမလားဆိုတဲ့မေးခွန်းကိုလည်းဦးမျိုးအောင်ကအခုလိုဖြေကြားခဲ့ပါတယ
်ဒွါလို့ကမကုန်ကြစိတ်နဲ့ဝင်ဝင်နဲ့ကြတော့ဟာဖြစ်တဲ့ကံကြတော့ဒါကကျွန်တော်က agency ကိုပြောရမှာအလုရှင်နဲ့နှိမ့်ခိုင်းရမှာလေအလုရှင်ကတော့ဒီမလေးရှား agent တွေကလည်းခုနပြောတဲ့ visa ဘူးတွေနဲ့သူတို့ကြားခံဖို့လိုတယ်ခုနလိုလဲပြီးနော်လဲပြီးကိုလည်းဘယ်လိုပုံစံနဲ့ကြာခံကြမလဲအပြည့်ခံမလားတရားသူဝက်စီဖြစ်မလားပေါ့နော်ဒီလိုမျိုးတွေဆိုရင်အလုသွားနေတက်တာမှာပေါ့နော်ဒါဒါလီကလည်းဒါမဲ့ဂျပန်ကလည်းသူ့ဘာသူဂျာလီသွားလို့တဲ့အတွက်သူ့ဘာသူအခွင့်အရေးကောင်းတဲ့ဟလာသူတို့အတွက်တာနေလို့ထင်နေလို့သွားကျင်လို့လည်းကျွန်တော်တို့ကတော့ဒါမှတားဖို့လည်းမရှိဘူးလေ
ဟုတ်
ကျွန်တော်တို့ကတော့ဟုတ်တယ်ကျွန်တော်တို့လည်းဒါကိုစဉ်းစားနေကြတဲ့အခြေအနေပါကျွန်တော်တို့လည်းလေ
မလေးရှားနိုင်ငံမှာတော့ဒီလိုအလုသမားအခွန်ကိုတွန်းမြင့်ကောက်ခံလိုက်တဲ့အတွက်ကန့်ကွက်မှုတွေထောက်ခံမှုတွေနဲ့ဝေဖန်မှုတွေလည်းကြုံနေရပါတယ်မလေးရှားနိုင်ငံပြည်ထောင်ဝန်ကြီးဌာနကတော့အခုလိုမျိုးအခွန်တွန်းမြင့်မှုတွေနဲ့ပတ်သက်လို့နိုင်ငံပိုင်သတင်းတွေကနေထုတ်ပြန်ကြေညာရမှာမလေးရှားနိုင်ငံအတွင်းမှာတရားဝင်နိုင်ငံသားအလုသမား1.35 million ရှိပြီးမလေးရှားအစိုးရအနေနဲ့2016ခုနှစ်အတွက်အလုသမားအခွန်ကောက်ခံမှုတွေကနေမလေးရှားရင်းကင်ငွေ 2.5 billion အထိတိုးတက်လာမယ်လို့မျှော်မှန်းထားကြောင်းဖေဖော်ဝါရီလ2ရက်နေ့ကကြေညာသွားခဲ့ပါတယ်ရှင
်ဤသို့လွတ်တော်နယ်မြို့သားလွတ်တော်တို့အတွက်အမျိုးသားဒီမိုကရေစီဖွံ့ဖြိုးရေးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှာအတည်ပြုလိုက်ကြပြီပါဗျအခုလွတ်တော်သက်တမ်းကိုဥဆောင်သွားမယ်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဥဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကဆီးရီးယားပြည်ပခါကိုစစ်ရေးမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာရုပ်ရော့စေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုအကြီးအကဲယွန်စတင်စတိုလင်ဘတ်ကပြောဆိုပါရယ်။ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒမ်မြို့တော်ကိုဒီကနေ့တောက်ချန်နေမှာရောက်ရှိလာတဲ့နေတိုတပ်ဖွဲ့အကြီးအကဲကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါရယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုလုံနေတဲ့ Weekly Internet Website တီထောင်သူ Julian Sun ဟာဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီအဖွဲ့ရဲ့ပြောကြားချက်ဟာဗြိတိန်ရဲကမစ္စတာအဆန်းကိုဖမ်းဆီးဖို့လုပ်နေတဲ့အပေါ်မှာတော့ဘာမှဩစာတရားမှုရှိမှာမဟုတ်ပါဘူး။မာလီနိုင်ငံတင်ဘတ်တူမြို့ကကုလသမဂ္ဂငင်းချမ်းရေးထိမ့်သိမ်းရေးတပ်ဖွဲ့ကိုဘယ်သူဘယ်ဝါမှမသိရတဲ့သူတွေရဲ့တိုက်ခိုက်မှုခံခဲ့ရတယ်လို့မာလီကသတင်းတွေမှာဖော်ပြနေကြပါတယ်။ဒီကနေ့တောက်ချန်နဲ့အစောပိုင်းမှာစတင်တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂရဲ့ငင်းချမ်းရေးထိမ့်သိမ်းရေးတပ်ဖွဲ့အနီးအနားမှာတနက်တန်တွင်ကြားရပြီးနောက်အ ਨੇ ဆုံးပောက်ကွဲမှုတစ်ခုလည်းဖြစ်ခဲ့တယ်လို့ကိုယ်တိုင်တွေ့ကြုံခဲ့သူတွေကပြောဆိုကြပါတယ်။American Democratic Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ဖို့ကြိုးစားနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောက်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့မနေ့က New Hampshire ပြည်နယ်မှာအခြေအနေစကားစစ်ထိုးခဲ့ကြပါတယ်ရှင်
။တည်င်းချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Bynan ဖြစ်ပါတယ်။ VO American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီကနေ10နာရီထိအစည်းအဝေးကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.